လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတနဲ့ပြိုင်ဘက်သမ္မတဟောင်းတို့နှစ်ကြိမ်စကားဆစ်ထိုးဖို့ရှိပါတယ်။နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ့်လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကလာမယ့်ဇွန်လ29ရက်နေ့စက်တင်ဘာလ10ရက်နေ့တွင်မှနှစ်ကြိမ်စကားဆစ်ထိုးပွဲကျင်းပဖို့သဘောတူလိုက်တာပါ။ပထမဆုံးမျက်နှာချင်းဆိုင်စကားဆစ်ထိုးပွဲကိုတော့အတ္တလန်တာပြည်နယ်စတူဒီယိုမှာကျင်းပဖို့သဘောတူလိုက်ပြီးပရိသတ်ကတော့ပါမှာမဟုတ်ဘူးလို့ဆွေးနွေးပွဲကိုကြီးကြပ်စီစဉ်ပေးမဲ့ CNN သတင်းဌာနကပြောပါတယ်။ဒုတိယစကားဆစ်ထိုးပွဲကိုတော့ ABC ရုပ်သံကကြီးကြပ်ကျင်းပမှာဖြစ်ပါတယ်။စကားဆစ်ထိုးပွဲကျင်းပမယ်ဆိုတာကိုသမ္မတဘိုင်ဒန်ရောဒေါ်နယ်ထရမ့်ကပါနှစ်ဖက်လုံးကမနေ့ကကြေညာထားပါတယ်။2020ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကိုရှုံးနေခဲ့တဲ့ဒေါ်နယ်ထရမ့်ကသူဒုတိယသက်တမ်းအုပ်ချုပ်ခွင့်မရအောင်ရွေးကောက်ပွဲမှာမတမာမှုတွေနဲ့လိန်ညာခံခဲ့ရတယ်ဆိုပြီးဆွဆွဲပြောဆိုလာခဲ့ပါတယ်ခင်ဗျ။